တရုတ်နဲ့အမေရိကန်နိုင်ငံသားကုန်သင်းစစ်ပွဲမှာအဓိကထားပြောနေရတယ်။ဉာဏ်ပညာအခြေပြုတစ်စီးမူဝိုင်းခွင့်ဆိုင်ရာပြဿနာတွေကိုဇန်နဝါရီလတရနေ့ကစပြီးတရုတ်နိုင်ငံရဲ့အငြင်းဆုံးတရားရုံးမှာကျမ်းစာဆစ်ဆဲတော်မှာဖြစ်ကြောင်းပြုအဆိုအရကကြေညာလိုက်ပါတယ်။စစ်ပွဲအင်အားကြီးနိုင်ငံသားကုန်သွင်းမှာအခြေတင်ဖြစ်ရကနေအမေရိကန်ဒေါ်လာဘီလီယံ300ကျော်ကိုအပြန်အလှန်အခွန်တွေတိုးကောက်နေရကနေဒီဇင်ဘာတရနေ့ရောက်မှဂျပန်90နောက်ထပ်အခွန်တိုးမကောက်ဖို့အတွက်သဘောတူညီမှုရခဲ့တာဖြစ်ပါလိမ့်။ညာနာပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်တဲ့စီးနင်းတွေကိုလိုက်နာအောင်တရုတ်အစိုးရကတင်းတင်းကြပ်ကြပ်မလုပ်ချက်တဲ့အပြင်တရုတ်နိုင်ငံထဲမှာဝင်ရောက်လုပ်ကန်တဲ့နိုင်ငံခြားကုမ္ပဏီတွေကိုနှီးပညာတွေအတမလွှဲပြောင်းခိုင်တယ်လို့အမေရိကန်နဲ့ EU ဥရောပသမဂ္ဂကဝေဖန်နေကြတာပါ။အခုလိုညာနာပစ္စည်းမူပိုင်ခွင့်အဆိုင်ရအမှုတွေကို2009ကစပြီးတရုတ်အထက်တရားရုံးမှာစတင်ကြားနာဆက်ဆဲတော့မှာဖြစ်ကြောင်းတရားရေးဌာနဒုတိယအကြီးအကဲဆင်းရဲနေပြောကြားချက်ကိုတရုတ်အစိုးရဆင်ဝါသတင်းမှာဖော်ပြထားပါတယ်။အရင်ဆုံးကတော့ဒီအမှုမျိုးကိုခင်ဆက်အဆင့်နဲ့တရားရုံးတွေမှာကြားနာခဲ့တာဖြစ်ပါတယ်။အခုလိုလှုပ်ဆောင်မှုကတရားရေးဆိုင်ရာရှောက်ထားချက်တွေတမတ်ရှိလာခြင်းနဲ့ပြန်တရားရုံးကြားနာဆက်ဆဲမှုထိရောက်ပြီးအရေးတွေးကောင်းမွန်တိုးတက်မယ်လို့လည်းပြောပါတယ်။